အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့တော်မှာအယ်ကာအီဒါအချမ်းဖက်ခေါင်းဆောင်အယ်ဇကွာဟီရီကိုအမေရိကန်ကနေလေကြောင်းကတိုက်ခိုက်လုံးကြံတပ်ဖြတ်ခဲ့ပြီး6လကျော်အကြာမှာသူ့နေရာဆက်ခံတဲ့သူကိုအီရန်နိုင်ငံမှာတွေ့လာခဲ့တယ်လို့ကုလသမဂ္ဂကထုတ်ပြန်တဲ့အချမ်းဖက်ဝါဒဆိုင်ရာအစီရင်ခံစာအသစ်မှာဖော်ပြထားပါတယ်။ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကစုံစမ်းထောက်လှမ်းထားတဲ့အချက်အလက်တွေအရအယ်ကာအီဒါအဖွဲ့ကိုဦးဆောင်နေသူဟာဆိုင်ယက်အယ်အဗ်ဒဲဖြစ်တယ်လို့ကောက်ချက်ချထားပါတယ်။ပြီးခဲ့တဲ့ဇူလိုင်လကုန်31ရက်နေ့ကလေကြောင်းကနေတိုက်ခိုက်မှုကြောင့်တေဆုံးသွားတဲ့အယ်ဇကွာဟီရီနောက်ပိုင်းအဖွဲ့ရဲ့ခေါင်းဆောင်မှုနဲ့ပတ်သက်ပြီးတိတ်ဆိတ်နေတာဟာအကြောင်းအချက်နှစ်ခုကြောင့်ဖြစ်တယ်လို့လည်းထုတ်ပြန်ချက်မှာပါရှိပါတယ်။ပထမအချက်အယ်ဇကွာရီဟာကာဘူးမြို့တော်မှာတေဆုံးသွားတာကိုဝန်ခံမှုအတွက်တာလီဘန်အဖွဲ့ကစိုးရိမ်မှုရှိနေတာနဲ့နောက်တစ်ချက်ကအယ်အဒဲဟာအီရန်နိုင်ငံမှာရောက်ရှိနေတယ်ဆိုတာကိုထုတ်ဖော်မပြောချင်တဲ့အတွက်ကြောင့်ဖြစ်တယ်လို့ဖော်ပြထားပါတယ်။အမေရိကန်အပါအဝင်အနောက်နိုင်ငံထောက်လှမ်းရေးတွေကဆိုင်ယက်အယ်အဒဲတပ်ဖြတ်ခံရတဲ့အယ်ကာအီဒါခေါင်းဆောင်နေရာမှာဆက်ခံမဲ့သူအဖြစ်ကာလအတော်ကြာကလေးကရှုမြင်ထားပါတယ်။သူဟာအီဂျစ်နိုင်ငံအထူးစစ်စရေးတပ်ဖွဲ့ကအရာရှိဟောင်းတူဖြစ်ပြီးနေရာအစုံဒေသအစုံမှာစစ်စင်ရေးအတွေ့အကြုံများစွာရှိသူဖြစ်ပါတယ်ခင်ဗျာ။